ဟာမတ်စ်ဘက်ကသူရဲ့လူလာချက်မရသေးတော့အစ္စရေးနဲ့အပြစ်ခတ်ရက်စဲရေးလုပ်မှာမဟုတ်ဘူးဆိုပြီးတော့ဟာမတ်စ်စစ်သွေးကြွတမှုတူကပြောဆိုလိုက်ပါတယ်။အစ္စရေးကနေဂါဇာဒေသကိုပိတ်ဆို့ထားတာအဆုံးသတ်ဖို့ဆိုပြီးတော့ဟာမတ်စ်အဖွဲ့ရဲ့တောင်းဆိုချက်ကိုအဲ့ဒီတမှုဖြစ်တဲ့မိုဟာမက်ဒီအက်ကပါလက်စတိုင်းမီဒီယာမှာအင်္ဂါနေ့ကပြောဆိုသွားတာဖြစ်ပါတယ်။သူကိုယ်တိုင်ကတော့ဒီအစ္စရေးဘက်ကလုံခြံတိုက်ခိုက်ဖို့ကြိုးစားတဲ့တိုက်ခိုက်မှုတွေမှာဒဏ်ရာရခဲ့တာကြောင့်ဘိန်းဒက်ကလက်ထိုင်းနဲ့နေနေရပါတယ်။အင်္ဂါနေ့တနေ့တည်းမှာဒီအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုရောပစ်ခတ်တိုက်ခိုက်တာတွေကြောင့်ရောသေဆုံးတဲ့ရေတွက်ဟာတရာထက်မနည်းရှိခဲ့ပြီးတော့အခုဆိုလို့ရှိရင်ဂါဇာဘက်မှာသေဆုံးတဲ့ရေတွက်ဟာ1100ကျော်ရှိသွားပါပြီ။အများစုဟာရပ်သားတွေဖြစ်ပြီးတော့ကလင်းငယ်တွေအတော်များများလဲပါပါတယ်။အစ္စရေးဘက်မှာတော့ဒီစစ်သား53ဦးနဲ့ရပ်သား3ဦးသေဆုံးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဝူကရေရှည်စစ်ကိုဆင်နွှဲရမယ်လို့ပြောဆိုသတိပေးလိုက်ပြီးတဲ့နောက်အစ္စရေးဘက်ကစီးရီးယားဖိအားတွေအခုတိုးလာချိန်လည်းဖြစ်ပါတယ်။မနေ့ကတက်ခိုက်မှုတွင်မှာပဲဒီဂါဇာမှာရှိတဲ့တခုတည်းသောဓာအပြည့်စင်ုံတခုကိုထိခိုက်ပြီးတော့အဲ့မှာစင်ုံရန်နာသွားပါတယ်။အဲ့ဒီအတိုက်ခိုက်မခံရခင်ကလေးကတော့ဒီဂါဇာမှာလက်စစ်ကိုတနေ့ကို3နာရီပဲပေးနေတာပါ။အစ္စရေးဘက်ကိုခိုးဝင်ဖို့အတွက်ဟာမတ်စစ်သွေးကြော်တွေကဖောက်လုပ်ထားတဲ့မြေအောက်ဥမင်တွေကိုအစ္စရေးတပ်ဖွဲ့တွေကမဖျက်ဆီးနိုင်သေး၍စစ်ပွဲကိုအဆုံးသတ်မှာမဟုတ်ဘူးဆိုပြီးတော့အစ္စရေးဝန်ကြီးချုပ်နတ်တညာဝူကပြောခဲ့ပါတယ်။အဲ့ဒီမြေအောက်ဥမင်ကိုအုံချတဲ့တက်ခိုက်သမားတွေကပဲဒီအင်္ဂါနေ့တုန်းကအစ္စရေးစစ်သား5ဦးကိုတပ်ဖြတ်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောဆိုပါတယ်ခင်ဗျာ။